မနင်္ဂနွေရဲ့အကျဉ်းဆောင်တွေထဲမှာဖမ်းဆီးခံထားရတဲ့သူတွေကိုအာဏာပိုင်တွေဘက်ကလူမဆန်တဲ့နှိပ်စက်ညှဉ်းပန်းမှုတွေကျူးလွန်နေပြီးတော့စစ်တပ်ကမြန်မာနိုင်ငံကအာဏာသိမ်းပြီးတဲ့နောက်ပိုင်းလူပေါင်း1853ဦးထက်မနည်းအချုပ်ထောင်တွေထဲမှာတည်ဆုံးခဲ့တဲ့ဆိုတော့ယုံကြည်စိတ်ချရတဲ့သတင်းတွေရရှိခဲ့တဲ့အကြောင်းမနေ့တုန်းကထုတ်ပြန်တဲ့ကုလသမဂ္ဂလူ့ခွင့်ရေးဆိုင်ရာမဟာမင်းကြီးရဲ့အစီရင်ခံစာမှာဖော်ပြပါရတယ်။တည်ဆုံးခဲ့တဲ့သူတွေထဲမှာကလေးငယ်88ဦးအမျိုးသမီး125ဦးပါဝင်တဲ့အကြောင်းကိုလည်းဖော်ပြထားပြီးတော့အာဏာပိုင်တွေရဲ့ကြောက်လန့်တုံ့လုပ်ဖွယ်ရာကျူးလွန်မှုတွေနဲ့ပတ်သက်လို့အသေးစိတ်အချက်အလက်တွေဖော်ပြထားပါတယ်။အကျဉ်းသားတွေပေါ်မှာစိုးဝါးပြင်းထန်လွန်းစွာနှိပ်စက်ညှဉ်းပန်းခဲ့သလိုလုံလောက်တဲ့ကျန်းမာရေးဆောင်ရှောက်မှုတွေမပေးဘူးဆိုတာကိုလည်းကုလသမဂ္ဂလူခွင့်ဆိုင်ရာမဟာမင်းကြီးရုံးရဲ့မြန်မာနိုင်ငံဆိုင်ရာအကြီးအကဲကဂျနီဗာမှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်ရှင်။